ကမ္ဘာသတင်းတွေမှာအစ္စရေးဟမတ်စစ်ပွဲလွှမ်းမိုးနေချိန်ဆီယနာတင်ထားတဲ့မြန်မာနိုင်ငံအခြေအနေနိုင်ငံတကာဆက်ပြီးအာရုံစိုက်နိုင်အောင်ကြိုးပမ်းသွားမယ်အကြောင်းဒေါအောင်ဆန်းစုကြည်ရဲ့သားငယ် Kim Harris က VOA ကိုပြောပါတယ် Kim Harris ကိုတိုင်ဦးဆောင်နေတဲ့ Freedom Tattoo မြန်မာရေးလူသားချင်းစာနာမှုကမ်ပိန်းလှုပ်ရှားမှုနဲ့ပတ်သက်လို့မိုင်းချင်းနိုင်ငံ Zoom ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်ရှင်
Why did you name your
Kim and Nene ဒီလူသားချင်းစာနာမှုဆိုင်ရာကမ်ပိန်းလှုပ်ရှားမှုကိုဘာကြောင့် Freedom Tattoo လို့ပေးထားတာလဲရှင
် Well my mother has spoken often about freedom
အမေကလူလတ်မှုနဲ့ပတ်သက်လို့မကြာခဏပြောဘူးသလိုပဲအကြောက်တရားကနေကင်းဝေးဖို့မြန်မာနိုင်ငံမှာလူတိုင်းမလွတ်မြောက်မချင်းဘယ်သူမှလွတ်လပ်မှာမဟုတ်ဘူးဆိုတဲ့ချက်ကိုအမေကအမြဲပြောနေတာပါဒါလို့ဖြစ်လာဖို့တောင်းရမယ့်ခီးကရှည်လျားပါတယ်ဒါပေမဲ့မကြာခင်ဖြစ်လာမယ်လို့မျှော်လင့်သလိုပဲကျွန်တော်ရဲ့ကမ်ပိန်းလှုပ်ရှားမှုကအကူအညီပေးနိုင်မယ်လို့မျှော်လင့်ပါတယ
် Why did you get this kind of
Kim အနေနဲ့ကဒီကမ်ပိန်း idea ကိုဘယ်လိုရခဲ့သလဲ
Originally I conceived this campaign in honor of Tutu who's a famous
Burmese
people
ဒီနေ့ဧပြီလကအချင်းအောင်ထဲမှာတည်သွားတဲ့ဗမာယူဟာလက်ဝဲသမားတူတူကိုဂုဏ်ပြုတဲ့အနေနဲ့ဒီကမ်ပိန်းလှုပ်ရှားမှုကိုကျွန်တော်လုပ်တာပါတူတူရင်ဆိုင်ခဲ့ရတဲ့အဖြစ်အဆိုးတွေဟာမြန်မာနိုင်ငံမှာလူအတော်များများကြုံတွေ့ခဲ့ရတဲ့အခြေအနေအဖြစ်အပျက်တွေကိုကိုးစားပြုနေပါတယ်တူတူရဲ့လောင်းကိုသူ့မိသားစုတွေပြန်မရခဲ့ပါဘူး။သူမသေးခင်မှာနှစ်ဆက်ညှပ်ပန်းခံခဲ့ရတယ်လို့သိရပါရယ်။မြန်မာနိုင်ငံမှာလူတော်များများဒီလိုမျိုးကြုံတွေ့နေရတာပါ။သူဟာကျွန်တော်လိုပဲစနေနေ့မှာမွေးခဲ့သူပါ။မြမဒလိအရဆိုရင်စနေနံတွေကိုငကားကစောက်ရှောက်တယ်လို့သတ်မှတ်ထားတာပါ။ဒါကြောင့်ဒီယူဆကိုခြေခံပြီးတော့အခုဒီရှိုင်းကြီးမှာတွေ့ရတဲ့ငကားပုံစံအတိုင်းတက်တူးထိုးဖို့လုပ်ထားတာပါ။မြမယဉ်ကျေးမှုဒလိယုံကြည်မှုကိုလည်းဂုဏ်ပြုတဲ့အနေနဲ့ဖြစ်ပါရယ်။ကျွန်တော်လည်းဒီတက်တူးကိုမကြခင်ထိုးဖို့ရှိပါရယ်။
Before this campaign you also
အခုဒီ freedom tattoo campaign လှုပ်ရှားမှုကိုမလုပ်ခင်မှာအရင်တုန်းကဒီမြမအရေးရန်ပုံငွေရှာဖွေတဲ့လှုပ်ရှားမှုတွေမှာလည်းကင်ပါဝင်ခဲ့တာတွေ့ရပါတယ်အဲ့ဒီတုန်းကလှုပ်ရှားမှုတွေမှာရောဘလို့အတွေ့အကြုံတွေရခဲ့လဲရှင
် I haven't had a great deal of experience in this I'm still new to it but
last year လှုပ်ကမ်းပိန်းလှုပ်ရှားမှုတွေနဲ့ပတ်သက်ရင်ကျွန်တော်မှာအတွေ့အကြုံအများကြီးတော့မရှိပါဘူးဒီနေ့ပဲဟာကျွန်တော်တော်အသက်ပါဒါပေမဲ့ပြီးခဲ့တဲ့နှစ်တုန်းကတော့မြန်မာနိုင်ငံစစ်ကောင်စီဖိနှိပ်မှုအောက်ရောက်နေတဲ့ပြည်သူတွေအတွက်အကူအညီပေးရေးရမုံငွေအမေရိကန်ဒေါ်လာ 1.8 တန်းကျော်ရရှိခဲ့တဲ့လှုပ်ရှားမှုမှာကျွန်တော်ပါဝင်ခဲ့ပူပါတယ်။တကယ်ကိုအံ့ဩစရာကောင်းပါတယ်။ဒီငွေအများစုကိုပြည်တွင်းပြည်ပမှရှိနေတဲ့မြန်မာအသိုက်အဝိုင်းကလှူဒန်းခဲ့ကြတာပါ။လွန်ခဲ့တဲ့နှစ်နှစ်ခွဲလောက်ကလေးကမြန်မာတွေဟာနေ့စဉ်သူတို့တတ်နိုင်သလောက်လှူဒန်းခဲ့ကြသလိုပဲအခုလည်းပဲနေ့စဉ်လှူဒန်းနေကြတော့မှ
အမေ you already aware that Israel
အခုလက်ရှိကဘာမှာIsrael နဲ့ Hamas စစ်ပွဲသတင်းတွေကလွှမ်းမိုးနေတော့တစ်ဖက်မှာလည်းမြန်မာနိုင်ငံရဲ့အခြေအနေကဆိုးရွားလာနေတယ်။အဲ့တော့နိုင်ငံတကာမှာကဒီမြန်မာအရေးသတင်းတွေနဲ့ပတ်သက်လို့ရှိရင်လည်းဟိုတဖြည်းဖြည်းမေးမိန်လာတယ်ပေါ့နော်။ဆိုတော့နိုင်ငံတကာအနေနဲ့ကမြန်မာအရေးကိုမေးလျော့သွားမှာကိုလည်းစိုးရိမ်နေကြတယ်ဆိုတဲ့အမြင်တွေရှိပါတယ်။ဆိုတော့ဒီပေါ်မှာကင်ယွန်ကောဘယ်လိုမြင်လဲရှင့်
It's hard to keep Burma in the news.
ဘာမှတခြားအရာတွေအများကြီးဖြစ်ပြနေတဲ့ချိန်မှာမြန်မာနိုင်ငံကသတင်းတွေနိုင်ငံတကာမှာလွှမ်းမိုးထားဖို့ဆိုတာကခက်ပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ဆက်ပြီးတော့ကြိုးစားသွားမှာပါ။ကမ္ဘာမှာစစ်ပွဲတွေ၊တဘွားဘေးအန္တရာယ်တွေဘလောက်ထိရှိနေတယ်လဲဆိုတဲ့သတင်းစိုးတွေကိုနေ့စဉ်နဲ့အမျှကြားနေရတဲ့အခြေအနေတွေကိုလည်းကျွန်တော်သဘောပေါက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကအခြေအနေတွေဟာဖြည့်ရှင်းလို့ရတဲ့အခြေအနေဆိုတာလူတွေသဘောပေါက်ဖို့လိုပါတယ်။မြန်မာနိုင်ငံရဲ့ပြဿနာဟာတခြားကမ္ဘာပေါ်မှာရှိနေတဲ့ပြည်ပခါတွေနဲ့နှိုင်းယှဉ်ရင်ဘာမှရှုပ်ရှုပ်ထွေးထွေးပါဝင်ပတ်သက်မှုမရှိဘဲနဲ့ဖြည့်ရှင်းနိုင်တဲ့လမ်းကြောင်းတွေရှိနေပါတယ
်။ So what is your expectation?
The Freedom Campaign လှုပ်ရှားမှုကနေပြီးတော့ဘာတွေမျှော်လင့်ထားလဲရှင
် Well, I hope it will be a huge success and that it will bring awareness of what's happening.
ကျွန်တော်ရဲ့လူသားချင်းစာနာမှုကူညီပေးရေး campaign လှုပ်ရှားမှုအောင်မြင်မယ်လို့မျှော်လင့်ထားပြီးတော့မြန်မာနိုင်ငံထဲမှာဖြစ်ပျက်နေတာတွေကိုကမ္ဘာကကြေပြန့်ပြန့်သိလာမယ်လို့မျှော်လင့်ပါတယ်။ပြီးတော့ဒီကမ်ပိန်းကဘာတွေလုပ်နိုင်တယ်လဲ။မြန်မာနိုင်ငံကလူတွေအတွက်ဘလောက်ကောင်းအောင်လုပ်ပေးနိုင်တယ်လဲဆိုတဲ့အပြုသဘောဆောင်တဲ့လက်တွေ့လှုပ်ဆောင်မှုတွေရလာတာကိုတွေ့နိုင်ပါတယ်။ကုလသမဂ္ဂနဲ့တခြားနိုင်ငံတကာအသိုက်အဝန်းကမြန်မာနိုင်ငံအတွက်ပေးနေတဲ့ရမုံငွေတွေဟာစစ်တပ်ကနေတဆင့်သွားနေရတဲ့အတွက်လူအပ်နေတဲ့သူတွေစီကိုမရောက်ပါဘူး။ဒီကမ်ပိန်းကနေတကယ်လူအပ်နေတဲ့သူတွေစီကိုအကူအညီတွေရောက်အောင်လုပ်နိုင်မယ်လို့မျှော်လင့်ပါတယ်။ကမ်ပိန်းလုပ်မဲ့အချိန်၅ဘတ်ကြာမှာပါဒီထက်လည်းနည်းနည်းပိုကြာနိုင်မှုရှိပါတယ်ရမုံငွေလှူဒန်းခြင်းသူတွေအနေနဲ့တီရှပ်တွေဝယ်ပြီးတော့လှူဒန်းလို့ရပါတယ်ဒါမှမဟုတ်ငကားပုံတက်တူထိုးလို့ရပါတယ်တီရှပ်တွေဝတ်ထားတာတွေတက်တူထိုးတဲ့ပုံတွေကိုကျွန်တော်ရဲ့ Facebook ကိုပို့ပြီးတော့ဒီကမ်ပိန်းကိုထောက်ခံကြောင်းပြသနိုင်ပါတယ်